အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုပြောပြပေးချင်ပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုနဲ့တိန်နီချာကရေဘူးအမြဲတမ်းစစ်ဆေးဂိတ်ကိုတိုင်းရင်းသားလက်နက်ကင်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အနီးအနားဒေသခံရွာသားတွေကတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်မှာကိုစိုးရိမ်နေတဲ့အကြောင်းကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှုမူဆဲပြည်အောင်စုလမ်းမကြီးမှာပြီးခဲ့တဲ့ရက်တွေက 73C တင်ရင်တွေကိုပြစ်ခတ်တက်ခိုက်တာတွေရှိခဲ့ပြီးတော့ဒီကနေ့မနေ့အစောပိုင်းမှာတော့တိန်တီမြို့နယ်ကရေဘူးအမြဲတမ်းဂိတ်ကိုနှစ်ကြိမ်ဝန်းရောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူက VOE ကိုခုလိုပြောပါတယ
်။မနေ့ကားတဲ့6နာရီလောက်မှာဒီကိုဂိတ်ကိုဖြစ်တာပေါ့နော်။သူတို့ဝက်လောက်ပဲဖြစ်ကြတယ်လို့ပြောအဖြစ်ပြီးတော့ပြန်ပြီးတော့ထုတ်သွားတာပေါ့နော်။ဒီမဟာမိတ်အဖွဲ့လို့သူတို့ပြောပုံရတော့ကိုကန့်နဲ့ပါတယ်ဆိုတော့မဟာမိတ်ဖြစ်ပုံရတယ်ပေါ့နော်အဲ့ဒါ6နာရီခွဲလောက်မှပြန်ဆုတ်သွားတယ်လေဆုတ်သွားပြီးတော့တစ်ခါ9နာရီကျော်ကျော်လောက်မှတစ်ခါပြန်လာဖြစ်တယ်လေနှစ်ခါဖြစ်တယ်လို့ပြောတယ
်ဒီပြစ်ခတ်မှုအတွက်မှာလူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသိရပါတယ
်အထိခိုက်ကတော့မနေ့6နာရီဆိုတော့ဒီစိတ်မှာခီးတဲ့ကားကြီးအများကြီးရှိရလို့ပြောတယ်ကုန်တင်ကားတွေခီးတဲ့ကားတွေလေဘိတ်မဖွင့်သေးတော့ဆောင်းနေကြတဲ့ဒိတ်တွေရှိတဲ့ခါကျတော့ခီးတဲ့တယောက်တော့ချိသွားတယ်လို့ပြောတယ်ဒါနောက်ပြီးတော့အဲ့ဒီဖိုင်ယာဖာနဲ့ချိသွားတယ်လို့ပြောတယ်ဖာဖတ်ပြတယ်ဆက်ကတော့သူတို့သူထုတ်သွားတဲ့နေရာမှာလိုက်ကြည့်တော့ကျေးရတော့အများကြီးတွေ့တယ်လို့ပြောတယ်
ရေဘူးဂိတ်ဟာတိန်နီမြို့နယ်ပိန်းစာရွာအနီးမှာရှိပြီးတော့မနေ့၄နိုင်လောက်ကလည်းလာရှုံနဲ့တိန်နီမြို့နယ်အဆက်ကပန်ဖက်ရွာမှာပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းလည်းပြောပါရတယ်။တိန်နီမြို့ကတွေကိုမင်းမြန်ရမှာတော့နှစ်ကြိမ်တိုက်ခိုက်တယ်လို့သိရကြောင်းနဲ့၉နိုင်လောက်မှာလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းလည်းပြောပါရတယ်။ဒေသခံတွေကတော့ဒီ KIA ကချင်း TNLA တအောင်းပလောင်MNDAA ကုကန်နဲ့ AAA ခိုင်လက်နက်ကင်တပ်တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လို့ပြောပေမဲ့ TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတာအိုက်ကျော်ကတော့တိုက်ပွဲဖြစ်တဲ့တဲ့ရင်သူတို့မရရှိကြောင်းပြောပါတယ
်။လုံးဝဆက်တော့ကျင်းစုမှာတဲ့ပွဲတဲ့ရင်ရောက်လာတော့မရှိသေးဘူးမသိရလ
ေ။ MNDAA ကုကန်အဖွဲ့ကမင်းမြမှုတက်ဆက်တရာမှာတော့ဖုန်းလက်ခံဖြည့်ဆူတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့တရင်လာနေတဲ့အင်ကာနွေတွေကလည်းကုခိုင်နီပြည်အောင်စုလမ်းမကြီးပေါ်မှာတမရော်ကတည်ယူလာတဲ့ဆိုတဲ့စစ်ပေါင်းစာကား9စီးကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်။တမရော်ဘက်ကတော့ KIA ကတိုက်ခိုက်ခဲ့တာဟာအများပြည်သူအသုံးပြုဖို့အတွက်ပုဂ္ဂလိကကုမ္ပဏီတွေကတင်သွင်းလာတဲ့73စီးကားတွေဖြစ်ကြောင်းနဲ့တမရော်အတွက်သေဆောင်လာတာမဟုတ်ကြောင်းဖော်ပြပါတယ်။ဒီအပိုင်းတွေအတွက်မှာတော့အရင်သတင်းဘက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကချင်းပြည်နယ်မိုးမောင်းနဲ့မန်စီမြို့နယ်တွေမှာဂျိုကြားပြစ်ခတ်တာတွေရှိပေမဲ့တိုက်ပွဲတွေကငြင်းသက်နေပါတယ်။မန်စီမြို့နယ်အတွင်းကမိုင်ဝိန်းလေးကုန်းတန်နဲ့ဟန်ထက်ရွာတွေဘက်မှာတော့စီးတင်မာတွေရှိနေပြီးတော့ဒေသခံပြည်သူတွေအနေနဲ့တိုက်ပွဲပူပြီးတော့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါရှင်